2019နှစ်သစ်အတွက်အနုပညာရှင်တို့ရဲ့နှစ်သစ်ဆုတောင်းများကို VOA ကစူးစီးတင်ဆက်လိုက်ပါတယ်။ဆွေဆုံးရအနုပညာရှင်ဆရာကြီးဝင်းဖေမိုးလေဝသပညာရှင်ဦးထွန်းရင်းနှာရေးကူညီမှုအသင်းထူထောင်သူနဲ့ရုပ်ရှင်သရုပ်ဆောင်ဦးကျော်သူစိုင်းဆရာမမတီရာစန်းချောင်းရုပ်ရှင်သရုပ်ဆောင်လူမင်း Miss Universe မြန်မာ2018နင်းသွေးယူအောင်အစိုးရ Xbox ရုပ်ရှင်သရုပ်ဆောင် Academy ယွန်းယွန်းအစရောဟဲလီနဲ့တရုတ်ဆောင်နမ်မြတ်ဖြိုတင်တို့က VOA ပရိသတ်နဲ့မြန်မာနိုင်ငံသားအလုံးအတွက်နေ့တည်ဆူတောင်းစကားများအခုလိုပြောထားပါတယ်
။2019ခုမင်္ဂလာနှစ်သစ်နဲ့အညီပေါ့လေ။ဝင်းနေရသတ္တဝါအပေါင်းမင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။ကျန်းမာချမ်းသာကြပါစေ။တိုးတက်ကြီးပွားကြပါစေ။မင်္ဂလာအခမ်းအခါသမယများနဲ့ကြုံကြိုက်ကြပါစေလို့ဆုမွန်တောင်းလိုက်ရပါတယ်။ကျွန်တော်ဝင်းဖေပါ
မိုးလေဝသပညာရှင်ဦးထွန်းလွင်ကလည်းနှစ်သစ်ဆုတောင်းစကားပါထားပါတယ
်။ကျမတော်မူကြပါသားခင်ဗျာ။ဒီနေ့2018ခုအကုန်ကနေ2019ခုနှစ်သစ်ကိုကူးပြောင်းတဲ့အခါမှာရာသီဥတုပြောင်းနေခြင်းတဘာဝပြည်ရန်ဒီကာဝယ်ဆောက်ရှောက်ခြင်းစတဲ့လုပ်ငန်းနဲ့ပတ်သက်ပြီးတော့မင်္ဂလာတတိယတစ်ခုမျှဝေပေးစရာရှိပါတယ်။အဲ့ဒါကတော့လုံခဲ့တဲ့စံကနေအနှစ်တစောကာလလောက်ကလေးကကဘာမှာနေစဉ်နေတိုင်းရာသီဥတုပြောင်းလဲမှုတန်းအဆိုးဝါးဆုံးခံရတဲ့နိုင်ငံဆယ်နိုင်ငံရွေးချယ်ပြီးတော့ထုတ်ပြန်ခဲ့တဲ့အခါမှာမြန်မာနိုင်ငံဟာဒုတိယအဆိုးဆုံးနိုင်ငံဖြစ်ရပ်တည်လာခဲ့တာ2019ခုနှစ်အထိဖြစ်ပါတယ်ဒါပေမဲ့2018ခုနှစ်ရောက်လာတဲ့အခါမှာတော့မြန်မာနိုင်ငံဟာဒုတိယအဆိုးဆုံးနိုင်ငံကနေပြီးတော့တတိယအဆိုးဆုံးနိုင်ငံအဖြစ်တဆင့်ပုံမူပြီးတော့ကောင်းတဲ့ဘက်ကိုမြင့်တက်လာတာကိုတွေ့ရပါတယ်အဲဒီကြိုးတက်မှုဟာအာရချင်းညဖွဲ့ဟာမဟုတ်သေးပေမဲ့လို့ဘာပဲပြောပြောပေါင်းမွန်တဲ့အရေးတစ်ခုလို့တော့သတ်မှတ်လို့ရနိုင်မှာဖြစ်ပါတယ်မြန်မာနိုင်ငံမှာရာသီဥတုနဲ့ပတ်သက်လို့ဖြစ်စေတဘာဝဘေးရန်တွေနဲ့ပတ်သက်လို့ဖြစ်စေနောက်ပိုင်းကာလတွေမှာလှုပ်ရှားလှုပ်တွေအများကြီးရှိပါတယ်ဒီလိုလှုပ်တွေလှုပ်တဲ့အခါမှာအဓိကအဖြစ်ပညာနဲ့တည်ဆောက်ကြရမှာဖြစ်ပါတယ်ဒါကြောင့်နှစ်သစ်မှာမြန်မာနိုင်ငံသူနိုင်ငံသားများအထူးသဖြင့်လူငယ်များအကြောင်းသားများအုပ်ချုပ်တဲ့အစိုးရများအလုံးဟာပညာနဲ့တည်ဆောက်တဲ့နိုင်ငံတစ်ခုအဖြစ်အောင်မြင်စွာပြုပြောင်းဆောင်ရွက်နိုင်ကြပါစေလို့နှစ်သက်မင်္ဂလာဆုတောင်းအနေနဲ့ဆုတောင်းမြတ်တာပို့တာလိုက်ရပါတယ်အလုံးစိတ်ချမ်းသာခြင်းကိုယ်ကျန်းမာခြင်းပြည့်စုံနိုင်ကြပါစေ
နိုင်ရေးကူညီမှုအသင်းထူထောင်သူလည်းဖြစ်ရုပ်ရှင်တရုတ်ဆောင်လည်းဖြစ်တဲ့ဦးကျော်သူကလည်းငြိမ်းချမ်းတဲ့နှစ်သစ်ဖြစ်စေချင်တယ်လို့ဆုတောင်းပါတယ
် New Year ပေါ့လေဒါအင်္ဂလိပ်လို New Year ဒီ New Year မှာလည်းဒါကျွန်တော်တို့ရဲ့မကောင်းတဲ့ဒီကိလေသာအညစ်အကြေးတွေကိုဖယ်ရှားပေးဖို့အရေးကြီးပါတယ်အဲ့တော့ကျွန်တော်တို့မှာဒီအတ္တတွေဖြုတ်ပြီးတော့အကောင်းဆုံးဒီလလုံးချုံစွာနဲ့အငြိမ်းချမ်းဆုံးကိုယ့်ကိုယ်ကိုငြိမ်းချမ်းအောင်လုပ်ရမယ်ကိုကိုငြိမ်းချမ်းတဲ့ဆိုရင်ကိုမိသားစုငြိမ်းချမ်းတယ်ကိုကြီးမိသားစုငြိမ်းချမ်းရင်ကိုရက်ရွာငြိမ်းချမ်းတယ်နောက်ကိုနိုင်ငံငြိမ်းချမ်းတယ်ဒီလိုနဲ့ငြိမ်းချမ်းမှုအနေပြီးတော့တစ်သင့်တစ်ကဘာလုံးငြိမ်းချမ်းတဲ့ငြိမ်းချမ်းရင်ကဘာယူတည်ဆောက်နိုင်ဖို့ကျွန်တော်ကြိုးစားပါမယ
်စိုက်ဆမမတ်တီတာစံချောင်းကလည်းလွတ်လပ်တဲ့စာပေ report မှုမျှော်လင့်တယ်လို့ဆိုပါတယ
်2019အတွက်ဆိုလို့ရှိရင်တော့စာပေလွတ်လပ်ခွင့်လို့ဆိုတဲ့နေရာမှာတခြားတစ်ပါးသူကဘေးအမှရနိုင်တဲ့ပေါ့နော်ဥပဒေကြောင့်ဆိုင်ရာအမခံချက်တွေနဲ့ပတ်သက်ပြီးတော့လဲမျှော်လင့်ပါတယ်ဒါတခြားတစ်ပါးသောသူဆိုတဲ့နေရာမှာအစိုးရပိုင်းဆိုင်ရာပေါ့နော်လွှတ်တော်ပိုင်းဆိုင်ရာအမခံချက်ပေးနိုင်မဲ့လုံထုံးလုံနီးပိုင်းဆိုင်ရာစီမင်းစည်းကမ်းတွေဟာစာပေလွတ်လပ်ခွင့်ကိုအားပေးတဲ့အရာမျိုးတွေဖြစ်စေချင်တယ်ဥပဒေကြောင့်အရာလဲအမခံချက်ရှိတဲ့ဥပဒေတွေပေါ်လာစေချင်တယ်ဒါပေမဲ့တစ်ဖက်မှာလည်းကျမတို့စာရေးဆရာတွေကိုနှိုက်ကစပြီးတော့စိတ်ကူးစိတ်တန်းတွေကအစပေါ့နော်လွတ်လပ်စေချင်တယ်ကြံတဲ့မလျော်ညီတဲ့မလိုလောဘမျိုးတွေတခြား ပေါက်ဘလို့အဖက်နဲ့ပေါက်ကွဲတဲ့ဒေါသမျိုးတွေစသဖြင့်အဲ့ဒီလူဟာတွေကင်းစင်ပြီးတော့စိတ်ကူးစိတ်တန်းကိုနှိုက်ကိုကပြောယူပြောစဉ်အတိုင်းပြောရရင်တော့ဒီပေါက်ဆဲရမတွေးတော့ဘဲနဲ့ပေါ့နော်ဥပုံလေးတွေကနေမတွေးတော့ဘဲနဲ့ဥပုံပစ်ပယ်ပြီးတော့ပဂရိလွတ်လပ်တဲ့စာပေလက်ရာမျိုးဖန်တီးမှုမျိုးကိုလည်းကျွန်မအင်မတန်မျှော်လင့်ပါတယ်ဒါဟာကျွန်မတို့တိုင်းငံအတွက်လိုအပ်ချက်လည်းဖြစ်ပါတယ်ဒါကြောင့်2019မှာတော့စာပေလောကသားတွေအပါအဝင်လွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခွင့်ကိုကျင့်သုံးခွင့်ရှိသူတွေအားလုံးလူသားအားလုံးပေါ့လေကျင့်သုံးခွင့်ရှိသူဟာလူသားအားလုံးပါပဲအဲ့ဒီလူတွေအားလုံးကလည်းရတစာပေနဲ့ပတ်သက်ပြီးတော့အင်မတန်လွတ်လပ်တဲ့စိတ်ကူးစိတ်တမ်းတွေနဲ့အတူကျင့်သုံးနိုင်ကြပါစေကိုယ်ကိုယ်ရင်ကလည်းတံမိုးထားနိုင်အောင်လို့လေ့လာအားထုတ်နိုင်ကြပါစေ။ဒီလူတွေအားလုံးရှင်တန်ရာဒီအမိမြေကလည်းဒီလူတွေရဲ့လွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခွင့်လွတ်လပ်စွာအမှုပညာဖန်တီးခွင့်တွေကိုအမခံပေးနိုင်ပါစေ။လုံခြုံစွာနဲ့ဖန်တီးခံစားနိုင်ကြပါစေလို့ဆုတောင်းလိုက်ပါတယ
်။ရုပ်ရှင်တရုတ်ဆောင်လူမင်းကလည်းနှစ်သက်ဆုတောင်းစကားပါထားပါတယ
်။အားလုံးပဲမင်္ဂလာပါ။အခုလာမဲ့2019နှစ်သက်မှာပြည်သူပြည်သားအားလုံးကြမ်းမာချမ်းသာနှလုံးစိတ်ဝင်အေးချမ်းကြပါစေလို့ဆုမကောင်းတောင်းလိုက်ရပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါရှင်မြန်မာတော့ Miss Universe မြန်မာ2018နှစ်သက်ရွေးအောင်ဖြစ်ပါတယ်ရှင်ပြည်သက်ကြီးအားလုံး2018-2019နှစ်အကူပြောင်းမှာအနေရကင်းပေးရှင်းစွာနဲ့နှစ်သက်ကိုကြိုဆိုနိုင်ကြပါစေ2019နှစ်သက်မှာလည်းစီးပွားလှလှလာပါတယ်လူမှုရေးအခြေရေးမိသားစုရေးတွေအားလုံးအဆင်ပြေတိုးတက်ပြီးတော့ကြော်ရှင်ချမ်းမြေ့တဲ့ဘဝလေးကိုပိုင်ဆိုင်နိုင်ကြပါစေလို့ဆုတောင်းပေးပါတယ်ရှင်
အစရော Xbox ကတော့နှစ်သက်မှာစိတ်တည်ကိုတင်တဲ့ဖြတ်တမ်းမှုဆူတောင်းပါတယ
်။ Okay 2019မှာကျွန်တော်ပြည်သက်တွေမှာမဟုတ်ပါဘူး။လူတိုင်းလူတိုင်းလူတိုင်းနောက် 2018 မှာဖြစ်ပျက်ခဲ့တဲ့အမားတွေအားလုံး2019မှာအားလုံးပြန်လည်ပြင်ဆင်ပြီးတော့2019ကလူသားအားလုံးသတော်ဝါအားလုံးအတွက်အကောင်းဆုံးနှစ်ဖြစ်ပါစေလို့ကျွန်တော်ဆုတောင်းပေးပါတယ်။
ရုပ်ရှင်တရုတ်ဆောင်အကယ်ဒမီယွန်းယွန်းကလည်းပရိသတ်တွေအတွက်အခုလိုဆူတောင်းပေးထားပါတယ
်။ဟုတ်ကဲ့နှစ်သက်မှာပရိသတ်တွေအကုန်လုံးဆက်ဆံတဲ့ကိုကြမ်းမှရှိကြပါစေလို့နောက်ပြီးတော့အရည်ရွယ်ထားတဲ့အရာတွေလည်းအကောင်းဆုံးပေါ်နိုင်ပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်
။အဆူရောဟဲလီနဲ့တရုတ်ဆောင်နတ်မြတ်ဖြိုတင်တို့ကလည်းပရိသတ်တွေအတွက်ဆူတောင်းပေးခဲ့ကြတာပါ
။နှစ်သက်ကနေစပြီးတော့အပိသက်အားလုံးဒီတစ်ပတ်ပြီးကြမ်းမှလမ်းဖြာပြီးတော့ဆက်လိုက်ရမယ်ပါစေ
။ဟုတ်ကဲ့ပါလာမယ့်2019မှာပြည်သက်များအားလုံးပဲလူရဆန္ဒရလည်းပြေဝပါစေ။ကျမ်းမာချမ်းသာပြီးစီးပွားလက်လာပါ၏တို့ပါစေလို့နမျက်ကဆုမွန်ကောင်းတောင်းပါတယ်ရှင်။အဲနမျက်အတွက်ကတော့2019ရဲ့အကြီးမားဆုံးမျှော်လင့်ချက်ကတော့နမျက်ရဲ့သားလေးမွေးဖြစ်မှာပါ။အဲ့တော့အဲ့ဒါဒါကတော့နမျက်အတွက်တကယ်အကြီးမားဆုံးမျှော်လင့်ချက်ပါ။အဲ့ဒါလေးရဲ့ပြီးသွားရင်တော့နမျက်အနုပညာအလုပ်တွေကိုဆက်ပြီးတော့လုပ်ဖြစ်ပါမယ်။အဲနမျက်ရဲ့အနုပညာအလုပ်တွေလည်းဆက်ပြီးတော့အားပေးပေးပါလူအပ်ချက်တွေရှိနေတယ်နမျက်ကိုဝေဖန်ပေးပါလို့ကျေးဇူးများကြီးတင်ပါတယ်အားပေးတဲ့အတွက်လေး။